အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာဒီကနေ့စောင်းပိုင်းပေါက်ကွဲမှုတွေဆက်တိုက်ဖြစ်ရာကအနည်းဆုံးလူ10ဦးသေဆုံးပြီးအများပြားဒဏ်ရာရသွားပါတယ်။တပ်ထူထူဖော်ရေးနဲ့ရေနံဝန်ကြီးဌာနကဝန်ထမ်းတွေအလုတ်သွားဖို့စီးနင်းလိုက်ပါလာတဲ့ဘတ်စကားတစ်စင်းကိုအသေခံမုန်းခွဲသမားတူကပေါက်ခွဲတက်ခတ်ခဲ့တာဖြစ်ကြောင်းပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရနက်စရရခမီကပြောဆိုခဲ့တာပါ။တက်ခတ်မှုဖြစ်တဲ့နေရာမှာပဲဒုတိယအကြိမ်ပေါက်ခွဲမှုတစ်ခုလည်းထပ်ဖြစ်ပါတယ်။ကာဘူးမြို့တော်ကတက်ခတ်မှုတွေအတွင်းနောက်ဆက်တွဲပေါက်ခွဲမှုတွေကြုံရလို့ရှိပြီးကယ်ဆယ်ရေးဝန်ထမ်းတွေသတင်းတောက်တွေသိဆုံးလို့ရှိရပါတယ်။နိုင်ပိုင်းကျမှာပဲကာဘုံမြို့တော်ကဂျလာလာဘတ်လမ်းပေါ်မှာကာဘုံကွဲမှုတစ်ခုထပ်ဖြစ်ခဲ့ပါတယ်။ဒီသက်ကရုပ်မြင့်တဲ့ညသတင်းတွေမှာတော့မိသားစုဝင်တွေကိုသက်ဆိုင်ရာဆွေမျိုးသားချင်းတွေကဆေးရုံတွေမှာလိုက်လံရှာဖွေနေတာတွေကိုပြသခဲ့ကြတာပါ။ကာဘုံမြို့တော်ကတက်ခတ်မှုတွေအတွက်တာလီဘန်တွေကတော့သူတို့လက်ချက်ဖြစ်ကြီးညာထားပါတယ်။ဒီကနေ့မှာပဲနန်ကာပြည်နယ်မြို့တော်ဂျလာလာဘတ်မြို့မှာလည်းပေါက်ကွဲမှုတစ်ခုဖြစ်ခဲ့ရမှာမိသားစုတစုတွေကအမျိုးသမီး6ဦးနဲ့ကလေး3ဦးစုစုပေါင်း9ဦးသေဆုံးကြောင်းပြည်နယ်အုပ်ချုပ်ရေးမှူးရုံးကပြောပါတယ်။ပေါက်ကွဲမှုတွင်ဒဏ်ရာရသူ9ဦးကတော့စိုးရိမ်စရာမရှိတဲ့အကြောင်းနဲ့ဆေးရုံတောင်းရှိသူတယောက်ကပြောဆိုခဲ့တာပါ။ကာဘူးမြို့တော်ကတိုက်ခိုက်မှုတွေပေါ်အာဖဂန်ဆိုင်ရာအမေရိကန်သံမကြီးဂျွန်ဘက်စ်ကတော့ Twitter လူမှုကွန်ရက်ကနေရှုတ်ချခဲ့ပါတယ်။